Cuba နိုင်ငံမှာ Miguel Diaz Canel ကိုတမရဖြစ်နေတမရသည့်ဖြစ်နေရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကမ္မနစ်ကျူဘာနိုင်ငံမှာပထမဆုံးချိန်ဖြစ်တဲ့ Castro Mita ဆိုရင်မဟုတ်တဲ့သူတယောက်တမရဖြစ်လာပါပြီ။အသက်58နှစ်ရှိပြီဖြစ်တဲ့ Diaz Canel ကို9နှစ်တမရတက်တန်းအတွက်ပြိုင်ဘက်မရှိဘဲရွေးချယ်လိုက်တာပါ။အစိုးရခေါင်းဆောင်ပိုင်းအပြောင်းလဲတွေဖြစ်လာဖို့အတွက်အချိန်တော်ကြာကလေးကမျှော်လင့်ထားကြပေမဲ့လည်းကြီးကြီးမားမားအပြောင်းလဲတွေဖြစ်မယ်လို့တော့မျှော်လင့်မထားပါဘူး။ Chatebri နေမှာတမရဖြစ်နေကျန်သက်စာချင်းဆိုခဲ့တဲ့ DS Canel ကသူဟာ Castro ရဲ့ Socialist တော်လှန်ရေးကိုဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။တမရ Raul Castro ရဲ့လက်ယုံအဖြစ်နဲ့ကာလကြာရှည်တာဝန်ယူခဲ့တဲ့ဒုတမရ Hong DS Canel ဟာအယူဝါဒဆွဲသိပ်ပြင်းထန်မှုမရဘဲအခုအနားယူသွားတဲ့ Cuba တော်လှန်ရေးခေါင်းဆောင်တွေနေရာမှာအစားထိုးဖို့အတွက်လက်ခံနိုင်လောက်ရှိသူလည်းဖြစ်ပါတယ်။တမရတင်ဟာ၅နှစ်တမရတက်တန်းနှစ်ကြိမ်တာဝန်ယူခဲ့ပြီးဖြစ်တဲ့ Raul Castro နေရာမှာတာဝန်ယူရမှာပါ။လက်ရှိသမရရဲ့အကိုဖြစ်သူ Fidel Castro ကတော့1959ခုနှစ်ကျူဘာလက်နက်တော်လှန်ရေးနောက်ပိုင်းဝန်ကြီးချုပ်နဲ့သမရတွေဖြစ်တာဝန်ယူခဲ့ပြီးကျန်းမာရေးမကောင်းတဲ့အတွက်2006ခုနှစ်မှာနိုင်ငံခေါင်းဆောင်ဖြစ်ကအနားယူခဲ့တာပါသူကိုသမရတာဝန်လွှဲပေးခဲ့ပေမဲ့ Raul Castro နဲ့တခြားတော်လှန်ရေးခေါင်းဆောင်တွေကပါတီမှာသူတို့အာဏာကိုဆက်ပြီးဆောက်ကင်ထားမယ်လို့မျှော်လင့်ရပါတယ်ကွန်မြူနစ်ပါတီမှာ Castro ကပဲခေါင်းဆောင်တာဝန်ကိုယူထားမှာပါဒါပေမဲ့သူ့ရဲ့ပါတီခေါင်းဆောင်နေရာကို DS Canel သမရတာဝန်2နှစ်လောက်ယူပြီးချိန်မှာရလာနိုင်ပါတယ်လို့လည်း Castro ကလွှတ်တော်မှာပြောကြားခဲ့ပါတယ်